နီပေါ်နိုင်ငံကွန်မြူနစ်ပါတီခေါင်းဆောင်ကတ်ဂါပါဆတ်အိုလီဂိုနိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လွှတ်တော်ကနေရွေးချယ်တင်မြှောက်လိုက်ပါတယ်။အမတ်စုစုပေါင်း969နေရာရှိတဲ့နှစ်က338ယောက်ကအိုလီဂိုထောက်ခံမှုပေးခဲ့တဲ့အကြောင်းအရင်ဝန်ကြီးချုပ်ဖြစ်တဲ့ဆက်ရှိယ်ကွာရလာကိုထောက်ခံသူက249ယောက်သာရှိတဲ့အကြောင်းလွှတ်တော်တဘာပတိဖြစ်တဲ့ဆဘာနမ်ဝန်းကကြေညာခဲ့ပါတယ်။ Communist Party of Nepal ခေါင်းဆောင်ဖြစ်တဲ့အသက်63နှစ်ရွယ်အိုလီဟာပါတီငယ်လေးတွေရဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်။အဲ့ဒီလိုသူ့အပေါ်ထောက်ခံမှုပေးခဲ့တဲ့အထက်မှာပြိုင်မဲ့ဖြစ်တဲ့ United Communist Party of Nepal Maoist Party လည်းပါဝင်ပါတယ်။ဝန်ကြီးချုပ်အသစ်ဟာနိုင်ငံရဲ့အခြေခံဥပဒေပေါ်မကျေနပ်တဲ့အတွက်နိုင်ငံတောင်ပိုင်းမှာဖြစ်ပွားနေတဲ့ဆန္ဒပြမှုတွေပေါ်ပြည်လဲအောင်ညှိနှိုင်းပေးရမှာဖြစ်ပါတယ်။နီပေါ်နိုင်ငံမှာလောင်စာဆီပြတ်တောက်မှုတွေဖြစ်ပွားနေပါတယ်။စက်တင်ဘာလ20ရက်နေ့ကအခြေခံဥပဒေကိုအတည်ပြုပေးလိုက်ပြီးတဲ့နောက်အဲ့ဒီအခြေခံဥပဒေပေါ်မကျေနပ်ကြတဲ့မဒရာစီးစဲတခြားလူနည်းစုလူမျိုးစုဝင်တွေဟာနိုင်ငံတောင်ပိုင်းကနေဆက်တွေကိုပိတ်ပစ်ခဲ့ပြီးတော့လောင်စာဆီနဲ့ကုန်ပစ္စည်းတင်ပို့မှုတွေကိုဖျက်တောက်ပစ်ခဲ့ပါတယ်။အဲ့ဒီလိုနိုင်ငံတောင်ပိုင်းမှာဖြစ်ပွားခဲ့တဲ့အခြေခံဥပဒေပေါ်ဆန့်ကျင်တဲ့အထူးကြုံတွေအတွင်းလူပေါင်း45ယောက်တေဆုံးခဲ့ရပါတယ်။